မြန်မာနိုင်ငံမှာလွန်ခဲ့တဲ့25နှစ်အတွင်းဖြစ်ခဲ့တဲ့လူခွန်ရေးချိုးဖောက်မှုတွေအတွက်စုံစမ်းစစ်ဆေးမှုတွေလုပ်ပြီးအမှန်တရားဖော်ထုတ်ပေးဖို့နယူးယောက်ခြေစိုက် HRW လူခွန်ရေးစောင့်ကြည့်မှုအဖွဲ့ကမြန်မာသမ္မတဦးသိန်းစိန်ကိုတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးတွေဟာပြီးခဲ့တဲ့အဖြစ်အပျက်တွေပေါ်မှာတရားမျှတမှုပေါ်ထွန်းရေးအတွက်ဖြစ်ဖို့ဆိုတာလေမြန်မာနိုင်ငံရဲ့မိတ်ဆွေတွေအလှရှင်တွေအနေနဲ့ရှင်းရှင်းလင်းလင်းသိမြင်ဖို့လိုမယ်လို့လည်း HRW ကသတိပေးလိုက်ပါတယ်။ဒီအကြောင်းကိုတော့ကိုသားညွန်ဦးကစုံစမ်းမေးမြန်းထားပါတယ်ရှင်။
ရှီလီလုံလူလူရေတော်ပုံ25နှစ်ပြည့်တဲ့အချိန်မှာပဲ HRW အနေနဲ့ဒီကြေညာချက်ကိုထုတ်ပြန်တာဖြစ်ပြီးတော့ကြေညာချက်ထဲမှာတော့ဒီလွန်ခဲ့တဲ့25နှစ်အတွင်းအစုအပြုံလိုက်တပ်ဖြတ်မှုဖြစ်ခဲ့တာတွေကိုစုံစမ်းစစ်ဆေးပြီးတော့တာဝန်ရှိသူတွေကိုအရေးယူဖော်ထုတ်ဖို့ဆိုပြီးတော့မြန်မာသမ္မတကိုတောင်းဆိုထားပါတယ်။1988ခုနှစ်ဒီမိုကရေစီရဲ့လူလူလှုပ်ရှားမှုကြီးကိုစစ်တပ်ကပြစ်ခတ်နှိမ်နင်းခဲ့တဲ့အပေါ်မှာအသေးအပြောက်တွေရှိခဲ့ပေမဲ့လို့အမှန်တကယ်အသေးအပြောက်စင်းတဲ့ဒီအဖြစ်အပျက်တွေပေါ်မှာတရားဝင်စုံစမ်းတွေးရှိချက်တွေကိုအများပြည်သူကိုနိုင်ငံတော်အနေနဲ့ချပြနိုင်ခြင်းမရှိသေးပါဘူး။အဲ့ဒီအတွက်အခုလိုမျိုးပြောင်းလဲကာလမှာသမ္မတဦးသိန်းစိန်ဦးဆောင်တဲ့လက်ရှိအစိုးရအနေနဲ့ဒီလိုမျိုးစုံစမ်းစစ်ဆေးမှုတွေကိုလုပ်ရေးသဘောတူဖို့အရေးကြီးတယ်လို့ HRW ပြောခွင့်ရသူဖြစ်တဲ့ Phil Robertson က VOA ကိုပြောပါတယ်
။ Well, it's very important that the government agree to a process.
ငွေနဲ့စံနဲ့ဒုငါဖြစ်ပျက်ခဲ့တဲ့လူခွင့်ရေးကျူးလွန်မှုတွေပါတောင်ဝန်ရှိသူတွေကိုဖော်ထုတ်အရေးယူဖို့လုပ်ငန်းစဉ်ကိုအစိုးရဘက်ကသဘောတူဖို့အရေးကြီးပါတယ်။အစိုးရအနေနဲ့ပြီးခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုဖယ်ထုတ်ထားလို့မရပါဘူး။လွန်ခဲ့တဲ့25နှစ်တုန်းကဖြစ်ပျက်ခဲ့တာတွေမကပါဘူး။1996ခုနှစ်တုန်းကကျောင်းသားလှုပ်ရှားမှုကိုနှိမ်နင်းခဲ့တာတွေ2000ခုနှစ်မှာသံဃာတွေအရာသားတွေနဲ့ဒီလှုပ်ရှားမှုထောက်ခံသူတွေကိုနှိမ့်ကွက်ခဲ့တာတွေကိုလည်းပြန်လည်စုံစမ်းစစ်ဆေးပြဖို့အစိုးရအနေနဲ့ဆောင်ရွက်ပေးရပါလိမ့်မယ်။
အထူးသဖြင့်ကတော့ဒီမိုကရေစီနိုင်ငံတော်ကိုတည်ထောင်မယ်ဆိုပြီးတော့ပိုင်းဖြတ်ထားတဲ့အစိုးရတရားအနေနဲ့အတိတ်ကာလလူခွင့်ချိုးဖောက်မှုတွေကိုတိတိကျကျနဲ့ကင်တွယ်သွားဖို့လိုအပ်မယ်လို့ HRW က Phil Robertson ကယူဆပါတယ
်။ There's been no accountability for past human rights abuses by
မြန်မာစစ်တပ်နဲ့အခြားလူမျိုးရေးတပ်ဖွဲ့တွေကျူးလွန်ခဲ့တဲ့အတိတ်ကာလတုန်းကလူခွင့်ချိုးဖောက်မှုတွေပေါ့အရေးယူကင်တွယ်ထားမျိုးမရှိဘူးဆိုရင်တော့ဒီတိုင်းပြည်မှာဒီမိုကရေစီနဲ့လူခွင့်ရေးကိုလေးစားလိုက်နိုင်ဖို့ဆိုတာအတော်လေးခက်ခဲပါလိမ့်မယ
်။ဒါပေမဲ့လို့ဒီမြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးခင်းကျင်းမှာတော့လူခွင့်ရေးတဲ့ပြုပြင်ပြောင်းလဲရေးအမျိုးသားရင်ကြားစီရီတွေကပို့ပြီးတော့နေရာယူနေတာပါ။တစ်ဖက်မှာလည်းအတိတ်ကာလကဒီအခြေအနေတွေကိုပြန်လဲတူးဆွလို့ရှိရင်လက်ရှိသွားနေတဲ့ပြုပြင်ပြောင်းလဲရေးနဲ့အမျိုးသားရင်ကြားစီရီလုပ်ငန်းစဉ်တွေထိခိုက်နိုင်တယ်လို့ယူဆမှုတွေလည်းရှိပါတယ်။ Phil Robertson ကတော့အမျိုးသားရင်ကြားစီရီဆိုတာဖြစ်ပျက်ခဲ့တဲ့အဖြစ်အပျက်အမှန်တရားပေါ်မှာအခြေခံတဲ့လုပ်ငန်းစဉ်တွေဖြစ်တဲ့ဒါမှမဟုတ်ရင်တော့အဲ့ဒီအမျိုးသားရင်ကြားစည်းရေးဟာရည်ရှိမခံနိုင်ဘူးလို့သူကယူဆပါတယ်။
Well, believe that a durable reconciliation would be based on knowing the facts. ဒီကံခံရတဲ့
အမျိုးသားရင်ကြားစည်းရေးလုပ်မယ်ဆိုရင်အတိတ်ကာလတုန်းကဘသူဘယ်လိုလုပ်ကင်ကျူးလွန်ခဲ့တယ်ဆိုတာကိုသိထားဖို့လိုပါတယ်။ပြီးခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုမသိကြိုးကြွန်ပြုခွင့်ပြုထားပြီးလုတ်တဲ့အမျိုးသားရင်ကြားစစ်လုပ်ငန်းမျိုးဆိုရင်လူခွင့်ရေးချိုးဖောက်မှုတွေဆက်လက်ဖြစ်နေဦးမှာပါ1988ခုနှစ်တုန်းကတာဝန်ကျခဲ့တဲ့စစ်တပ်ကအရာရှိတွေဟာဆိုရင်အခုခါယာရုအတော်ကြီးကြီးဖြစ်နေလောက်ပါပြီဒီလိုကျူးလွန်ခဲ့သူတွေကိုဒီတိုင်းလွှတ်ထားလို့မရပါဘူးအမှန်တရားကိုဖုံးအုပ်ထားတာတဲ့ဖြစ်ခဲ့တဲ့အမှန်တရားတွေအပေါ်အသီးမှတ်ပြုအခြေခံတဲ့အမျိုးသားရင်ကြားစစ်ရေးဖြစ်တင်ပါတယ်
HRW ရဲ့ထုတ်ပြန်ချက်ထဲမှာတော့ဩဂတ်စ်လ10ရက်နေ့ဩဂတ်စ်လ10ရက်နေ့နဲ့စက်တင်ဘာလ18ရက်နေ့စစ်တပ်ကနေပြီးတော့ဒီဆန္ဒပြလူတွေကိုပြစ်ခတ်နှိမ်နင်းခဲ့တာတွေကိုပြန်လည်ထောက်ပြထားပါတယ်။ဒီလိုမျိုးပြစ်ခတ်နှိမ်နင်းခဲ့တဲ့အပေါ်မှာလည်းဘယ်အစိုးရတာဝန်ရှိသူကမှအရေးယူခဲ့တာမျိုးမတွေ့ရဘူးလို့ဆိုပါတယ်။ဒါကြောင့်မလို့1988ခုနှစ်ကတည်းကနေအခုချိန်ထိဖြစ်ပျက်ခဲ့တဲ့လူခွင့်ချိုးဖောက်မှုတွေဖြစ်ရမှန်တွေကိုအမှန်တရားပေါ်ပေါက်ရေးအတွက်အစိုးရအနေနဲ့ကြေကြေပြန့်ပြန့်ဆောင်ရွက်သွားသင့်တယ်လို့ HRW ကတိုက်တွန်းထားတာပါ။ဒါဟာမြမလူဖွဲ့စည်းတရက်ရှေ့ကိုတက်လှမ်းနိုင်မှုအတွက်အသေးချာလိုအပ်ချက်ဖြစ်တယ်လို့လည်း HRW ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။